ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားကြတာဒီဩဂုတ်လဆိုလို့ရှိရင်တစ်နှစ်ပြည့်တော့မှာဖြစ်ပါတယ်အခုတိတော့မြန်မာနိုင်ငံဘက်ပြန်ဖို့အခြေအနေကမရေမယာရှိနေစေဖြစ်ပါတယ်ထွက်ခွာသွားကြသူတွေမိမိတို့မူလဒေသမှာတကယ်နေခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်ရင်မြန်မာနိုင်ငံတွေကိုပြန်ဝင်ခွင့်ပေးမယ်လို့မြန်မာအစိုးရကပြောထားတာပါဒီအတွက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘယ်လိုပြင်ဆင်မှုတွေရှိနေတယ်လဲဆိုတာ AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရချိန်မှာမိမိတို့ပိုင်ဆိုင်တဲ့ဘယ်ပစ္စည်းကိုယူပြေးရမလဲဆိုတာစဉ်းစားချိန်တော့မရခဲ့ဘူးလို့လက်ရှိမှာဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်အဝတ်အစားအနည်းအကျဉ်းနဲ့အတူကလေးငယ်တွေကိုပါပါအောင်ခေါ်လာရတာကြောင့်အခြားအရေးကြီးတဲ့အရာတွေကိုသင်မလာနိုင်ဘူးလို့သူတို့ကညှိတွားကြပါတယ်ရခိုင်ပြည်နယ်မှာတုန်းကနှစ်ထပ်အိမ်နဲ့နေလာခဲ့သူအသက်52နှစ်အရွယ်ဂျလဲအာမက်ကတော့ဗမာစလုံးတွင်နဲ့ရေးထားတဲ့သူ့အိမ်နံပါတ်ပြားကိုတယ်လာခဲ့သူဖြစ်ပါလေ
Airtel ကရနံပါတ်အဲဒါဟမ်ကရဒီသာရတ်ကရရှိတော့ဒါရှော့ဒါရှမ
ဒဲဒါကျွန်တော်တို့ရဲ့အိမ်နံပါတ်ပြားပါကျွန်တော်တို့ဒီမှာကအိမ်တိုင်းမှာဒီလိုနံပါတ်ပြားတွေတက်ရပါတယ်အခုလိုထွက်ပြေးရတဲ့အချိန်မှာကျွန်တော်တို့ဒီဒေသမှာနေခဲ့တယ်ဆိုတာကိုတက်သေးပြနိုင်မှုတခုခုတော့ယူသွားရမယ်ဆိုတာသိတဲ့အတွက်ဒီအိမ်နံပါတ်ပြားကိုတယ်လာခဲ့တာပါဒါကအရေးကြီးပါတယ်ကျွန်တော်တို့မူလကဗမာနေခဲ့တယ်ဆိုတာကိုပြောပြနိုင်မှုကျွန်တော်တို့ဘယ်သွားဒီနံပါတ်ပြားကိုတည်သွားရမှာပ
ါဒုက္ခသည်ရဲ့စခန်းတွေကအသက်12နှစ်အရွယ်ယောက်ျားကလေးတစ်ယောက်ကလည်းရခိုင်ပြည်နယ်မှာတုန်းကသူတို့မိသားစုဝင်တွေစုရိုက်ထားတဲ့ဓာတ်ပုံတစ်ပုံကိုထုတ်ပြရင်မြန်မာပြည်ပြန်ဝင်တဲ့အခါဒီပုံကိုပြပြီးရှင်းပြနိုင်မှာဖြစ်တာကြောင့်ဒါကိုအရေးတကြီးသိမ်းထားတယ်လို့ဆိုပါတယ်အာဆာရုဘဲဂွန်းဆိုတဲ့အမျိုးသမီးကတော့ကလေးငယ်တွေမြေးတွေနဲ့အတူထွက်ပြေးလာရတာကြောင့်ချက်ပြုတ်တဲ့အိုးတချို့သာတည်လာနိုင်တယ်လို့ပြောပါတယ်
ကျမကကလေးတွေနဲ့ဆိုတော့ဟင်းချက်တဲ့ဒီအိုးတွေပဲတဲလာနိုင်ပါတယ်ကျမမှာဆန်တဲ့ငေဥသီးပဲရှိတော့ကလေးတွေကိုဒါပဲချက်ကျွေးနိုင်တယ်ချက်ပြုတ်တဲ့အခါဒီအိုးတွေပဲတုံးနေရတာပါမကျွေးပြန်ရင်လဲစာလို့ကလေးတွေကငိုပြန်ရော
အသက်20အရွယ်မိုဟာမက်ခါရီစ်ကတော့တက်ကတူတက်ချင်သူပါမြန်မာနိုင်ငံထဲမှာသူ10တန်းအထိတက်ခဲ့တဲ့ကြောင်းကပ်ပြားကိုထုတ်ပြပါတယ်
ကျွန်တော်ဒီတက်တေကံကပ်ပြားကိုယူလာရတဲ့အကြောင်းကမြန်မာပြည်ထဲမှာ10တန်းအထိတက်ခဲ့တယ်ဆိုတာကိုသက်သေပြနိုင်ဖို့ဖြစ်ပါတယ်။မြန်မာအနာဘယ်နေကစစ်ဆေးလို့ပြန်ပြဖို့လိုမယ်ဆိုရင်ဒီကပ်ပြားကိုပဲကျွန်တော်ပြရမှာပါ။ဒါကြောင့်တက်လာခဲ့တာပ
ါ။မိုဟာမက်ဂျူဘာယာဆိုသူဟာကလေး9ယောက်ဖခင်ဖြစ်ပြီးအချိန်တို့တွင်သူတို့ရွာကိုတိုက်ခိုက်နေချိန်မှာအသက်ဘေးလွတ်အောင်ယုံရင်ဘာမှသင်မလာနိုင်ဘူးလို့ဆိုပါတယ
်။အဘရှမာဇာရာကဆိုအိနဗာရီမူရမ်မာမူရမ်မူရိုက်တဲ့နိုဒင်းလိုက်ကြီး
ဘင်္ဂလားဒေ့ရှ်ပဲပြေးလာတဲ့တန်းမှာကျွန်တော်တို့ဘာမှသိမလာနိုင်ပါဘူး။တောင်တွေကိုဖြတ်ပြီး6ရက်လောက်ဖြတ်လျှောက်ခဲ့ရပါတယ်။ကလေးတွေကိုအဓိကပေါအောင်ခေါ်လာရတော့ကျန်တာတွေကျွန်တော်တို့ဘာမှမသိနိုင်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းကို2019ဩဂုတ်လတဲ့အာဆာအကြမ်းဖက်အဖွဲ့ကဝင်တိုက်ခဲ့ပြီးနောက်မြန်မာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုဖြစ်စဉ်အတွင်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာလာခဲ့ကြပါတယ်။ကုလသမဂ္ဂကတော့ဒီလူရက်ကိုလူမျိုးစုအလိုက်ရှင်းလင်းရေးဖြစ်တယ်လို့ဆွဆွဲထားပါတယ်။နိုင်ငံကမှာပြောနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်မခံဘဲညှင်းပယ်ထားပါတယ်ခင်ဗျာ